Welcome to the Voice of America in Burmese.
Mingla minne khin ma shin. Washington myo raw VOA American tan ga ni 2015 ku ni May 22 ye taw jan ni nenet khin season ni go Myanmar sanaw chain minne 6 nai ga ni 9 nai thi line meter 24 32 ne 49 ro ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်သိမ်းကြေညာပါပါစီးရီးယားနဲ့အီရတ်အကြားနေဆက်ဖြတ်နေရကို IS အဖွဲ့ကသိမ်းလိုက်ပါပြီတူနီရှားကိုနေတူအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်ဖြစ်အမေရိကန်ကတတ်မှတ်လိုက်ပါတယ်အစွန်ရောက်ဝါဒီတွေဟာရွှေပြောင်းဝင်သူတွေနဲ့ရောပြီးမြေထဲပင်လယ်ကိုဖျက်ဝင်ပွဲရှိတယ်လို့နေတူအဖွဲ့ကသတိပေးပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးဘလင်ကင်နဲ့မနေ့ကမြန်မာထိပ်တန်းခေါင်းဆောင်တွေတွေ့ဆုံပွဲမှာအဓိကဘာတွေဆွေးနွေးခဲ့ကြပါသလဲ
He met with the Burmese president, the foreign minister, the parliamentary speaker and the commander in chief. In all of those meetings he expressed our
American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးပါတင်းအစီအစဉ်အတိမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ထိုင်းနိုင်ငံမှာလူမှောင်ခိုကူးသူပေါင်း80ကျော်ကိုဖမ်းဆီးနိုင်ခဲ့တဲ့သတင်းလွှာကိုလည်းပြောပြမှာပါအပတ်စဉ်ခဏတွေထဲမှာတော့ကလေးတွေရဲ့ဉာဏ်ရည်နောက်ကျမှုကာကွယ်ရေးအကြောင်းပြောပြထားတဲ့ကျမ်းမာရေးခန္ဓာကိုလည်းထုံးလွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်။ Syria ဆွေရထိန်းချုပ်ထားတဲ့အထက်မှာနောက်ဆုံးကြံနေသေးတဲ့ Syria နဲ့ Iraq အကြားကနဇက်ဂိတ်ကို Islam စစ်သွေးကြွ IS အဖွဲ့ကသိမ်းလိုက်ပြီလို့လေလာစောင့်ကြည့်သူတွေကပြောပါတယ်။ Al-Tanf နဇက်ဂိတ်ကနေ Syria ဆွေရတပ်တွေထွက်ပြေးသွားပြီး IS တွေကစခန်းကိုသိမ်းလိုက်ပြီလို့ပြည်ထောင်ချေဆိုင် Syria လူ့ခွင့်ရေးအခြေအနေစောင့်ကြည့်လာလေလာရေးအဖွဲ့ကပြောတာပါ။ပါမိုင်ရာရှီအောင်မြို့ကိုသိမ်းပိုက်ပြီးတဲ့နောက် IS တွေဟာစီးရီးယားနိုင်ငံထုတ်ဝက်လောက်ကိုသိမ်းပိုက်ထားပြီလို့လေလာဆောင်ကြည့်သူတွေကပြောပါတယ်။အခုဆိုရင်ပါမိုင်ရာမြို့ကနှစ်နှစ်ထောင်လောက်သက်တမ်းရှိပြီးအစားပြန်ထိုးလို့မရတဲ့ရှီအောင်ပစ္စည်းတွေဖျက်ဆီးခံရမယ့် Android နဲ့ကြုံနေရပါပြီ။ကုလသမဂ္ဂပညာရေးသိပ္ပံနှင့်ယဉ်ကျေးမှုအဖွဲ့ UNESCO ကပါမိုင်ရာကိုကမ္ဘာရှီအောင်အမွေအနေအရတစ်ခုအဖြစ်သတ်မှတ်ထားတာပါ။အဲဒီနေရာဟာလူယဉ်ကျေးမှုမွေးဖွားရနေရာဖြစ်တယ်လို့ UNESCO အကြီးအကဲ Arina Bogova ကပြောပါတယ်။ရှီဟောင်းပစ္စည်းတွေကို IS အဖွဲ့ကဖျက်ဆီးလိုက်မယ်ဆိုရင်တော့လူသားမျိုးနွယ်အတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်လိမ့်မယ်လို့ Miss Bogova ကပြောပါတယ်။ရုပ်တုတွေနဲ့ရှီဟောင်းပစ္စည်းတွေကိုဖျားသခင်ကိုထိခိုက်စော်ကားတဲ့အရာတွေဖြစ် IS အစွန်းရောက်တွေကတတ်မှတ်တာပါ။ဒီနေ့အစောပိုင်းတော့က Nimrud နဲ့ Mosul မျိုးတွေကတံပိုးမဖြတ်နိုင်တဲ့သမိုင်းဝင်ရှီဟောင်းလက်ရာတွေကို IS တွေဖျက်ဆီးပစ်ခဲ့ပါတယ်
။ Ukraine ပြည်ပကမှာပါဝင်တဲ့နှစ်ဖက်စလုံးဟာအပြစ်ရဲ့စေရေးသဘောတူညီချက်မှာပါတဲ့အချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့ယောဘသမကလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ OSCE ကကြာသပတေးနေ့မှာပြောလိုက်ပါတယ်ဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေဟာဆက်ပြီးတော့တိုက်နေကြသလိုရုတ်သိမ်းရမယ့်လက်နက်တွေကိုလည်းမရုတ်သိမ်းပဲအသုံးပြုနေတုံးပဲလို့ OSCE အဖွဲ့ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးဆောင်ကြည့်ရေးမစ်ရှင်ကဒုတိယအကြီးအကဲ Alexander Hart ကကြာသပတေးနေ့မှာပြောလိုက်တာပါ Donbas ဒေသဟာတည်ငြိမ်မှုမရှိသေးသလိုဘလို့မှခံမှန်းတွက်ဆလို့မရနိုင်တဲ့အနေအထားမှာဆက်ပြီးရှိနေတုံးပဲဖြစ်တယ်လို့ Mr. Hart ကပြောပါတယ်ပရိပကဖြစ်နေတဲ့ဇုံအတွဲတိုးတက်ဖြစ်ထွန်းမှုအခြေအနေတွေကို SMM အဖွဲ့ကအပတ်စဉ်သတင်းထုတ်ပြန်နေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံဟာဒေသထဲမှာရှိတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေနဲ့တိုက်ရန်အကူအညီတွေပေးပြီးယူကရိန်းနိုင်ငံအရှေ့ပိုင်းမှာပရိပကတွေဖြစ်အောင်လုပ်နေတယ်လို့အမေရိကန်နဲ့ဥရောပသမဂ္ဂတို့ဘက်ကတော့ဆွဆွဲလိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားကတူရကီနိုင်ငံကိုမြောက်အတလန်တိတ်စာချုပ်နေတူအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်သတ်မှတ်ကြောင်းကြာသပတေးနေ့မှာကြေညာလိုက်ပါတယ်။2011ခုနှစ်အာရဗ်နွေဦးလူမှုအုံကြောင်းမှုဖြစ်ပြီးတဲ့နောက်တူရကီမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်လာတာကိုသမ္မတကကြီးကြီးပြောဆိုပါတယ်။မြောက်အာဖရိကဒေသကတူရကီနိုင်ငံဟာအမေရိကန်ရဲ့ဒီလိုမျိုးမဟာမိတ်အစ်စ်သတ်မှတ်ခံရတဲ့16ခုမြောက်နိုင်ငံပါ။ဒီသတ်မှတ်ချက်အရနှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာအပြန်အလှန်သဘောတူညီချက်တည်းရမရှိပဲစစ်ရေးနဲ့ဗန်ဒါငွေကြေးပိုင်းဆက်ဆံရေးတွေခိုင်မာအားကောင်းအောင်လုပ်ဖို့ဖြစ်ပါတယ်။ဥရောပအခြေဆိုင်နေတူအဖွဲ့ရဲ့အပြင်ဘက်ကနိုင်ငံတွေနဲ့ဒီလိုမဟာမိတ်ဆက်ဆံရေးမျိုးကို1989ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကသတ်မှတ်လုပ်ဆောင်လာတာပါ။မစ္စတာဘဝမဟာတူနီရှားသမ္မတဘိုင်ဂျီခါဟစ် SFC နဲ့သမ္မတအင်ပီတော်မှာတွေ့ဆုံပါတယ်။ဒီမိုကရေစီကိုဦးတည်တဲ့တူနီရှားနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲပေါ်သူကျင့်တတ်မိတဲ့အကြောင်းမစ္စတာဘဝမကပြောပါတယ်။တူနီရှားနိုင်ငံရဲ့လွတ်လပ်ရေးတပ်တန်းနှစ်ပေါင်း60အတွင်းမစ္စတာ SFC ဟာဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ခံရတဲ့ပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။
ယမန်နိုင်ငံမှာဟူသီသဘုံတွေနဲ့ဖြစ်နေတဲ့ပဋိပက္ခအတွင်းနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့ယမန်နိုင်ငံသားရာပေါင်းများစွာအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီကကြာသပတေးနေ့မှာပေးပို့ခဲ့ပါတယ် တနင်္ဂနွေနေ့အထိအပြည့်ရက်ဖို့သဘောတူထားတာကိုအခွင့်ကောင်းယူပြီးတော့စာနာမျိုးမြောက်ပိုင်းကအကြောင်းတစ်ခုမှခိုးလုံနေကြတဲ့ယမန်မိသားစုတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေပေးပို့ခဲ့တာဖြစ်ပါတယ်။ဇော်ဒီဦးဆောင်တဲ့ညောင်မောင်းတပ်တွေကမတ်လ25ရက်နေ့ကစပြီးတော့သဘုံတွေထိန်းချုပ်ထားတဲ့ယမန်နိုင်ငံရဲ့မြို့တော်စာနာကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံအတော်များများဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးတော့ထွက်ပြေးနေကြတာပါ။ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အဆိုအရတော့နှစ်လကြာဖြစ်နေတဲ့ဒီပဋိပက္ခကြောင့်ခမန်းကြီးလူပေါင်း9သိန်းခွဲလောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးတော့1400လောက်သေဆုံးနေပြီဖြစ်ပါတယ်ခင်ဗျာ
UAB ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့တောက်ကြနေမနေ့ဖက်တရင်မြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာဂျာတာပရီနီကသမ္မတဦးသိန်းစီနဲ့တွေ့ဆုံပြီးဆွေးနွေးတဲ့အထက်မှာလက်ရှိနိုင်ငံတကာမှာကြေးရိုက်နေတဲ့လေစီပြေဒုက္ခသည်တွေအရေးလက်ပါဝင်တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးဖို့ကိစ္စအတူဝန်ကြီးဘလင်ကန်ကဆွေးနွေးတယ်လို့သမရဦးသိန်းစင်ကလည်းသူတို့ကိုမြန်မာနိုင်ငံသားဟုတ်မဟုတ်စစ်စစ်အတူပြုရေးကိစ္စမြန်မာနိုင်ငံသားတွေကိုအကောက်အကွယ်ပေးဖို့နဲ့ကူညီဖို့မြန်မာအစိုးရအနေနဲ့အခိုင်အမာတန်တိတန်ချထားတာစတာတွေကိုအပြန်လည်ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်။ရှေ့တရင်ပတ်တွေထိုင်းနိုင်ငံမှာကျင်းပမဲ့လေစီပြေဒုက္ခသည်တွေအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆက်လုပ်ဖို့စီစဉ်နေပြီးဦးဆောင်မဲ့သူကတော့သက်ဆိုင်ရာနိုင်ငံနဲ့ဆွေးနွေးတော့မှဖြစ်တဲ့အကြောင်းလဲဝန်ကြီးဦးရထွတ်ကပြောပါတယ်ဒီတော့တွင်ကပလီပင်လယ်ပြင်ထဲမှာဒုက္ခသည်တွေပါလာတဲ့လှေတွေရှိမရှိရှာဖွေပြီးတော့ကယ်ဆယ်သွားမယ်အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကကြာတာပရီနေမှာပဲပြောပါတယ
်ဆုံးရောက်တွေဟာဥရောပသမဂ္ဂနိုင်ငံတွေကိုရောက်ဖို့လူမောင်းခိုးကူးသူတွေရဲ့ဆက်လီထဲမှာလိုက်ပြီးမြေထဲပင်လယ်ကိုဖျက်ကောင်းဖျက်နိုင်တယ်လို့နေတိုးတပ်ဖွဲ့ကပြောလိုက်ပါတယ်ရာဇဝတ်ဂိုင်းတွေနဲ့ဆုံးရောက်အဖွဲ့တွေရဲ့အဖွဲ့ဝင်တွေဟာအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ဆင်းရဲမွဲတေမှုကနေလွတ်မြောက်ဖို့ကြိုးစားနေကြတဲ့တရဝင်းဒုက္ခသည်တွေကြားထဲမှာပါလာနိုင်တယ်လို့တန်တရားရှိကြောင်းနေတိုးတပ်ဖွဲ့ရဲ့တပ်မှူးအမေရိကန်လီဒါဗိုလ်ချုပ်ဖိလစ်ဘရစ်လော့ကပြောပါတယ်လီဗျားနိုင်ငံကလူမောင်းခိုးကူးတဲ့ဂိုင်းတွေကိုပြစ်မှတ်ထားတဲ့ရေကြောင်းစစ်စင်ရေးကိုဥရောပသမဂ္ဂကတင်းလာနေ့မှာအတည်ပြုလိုက်ပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေကိုအများဆုံးလက်ခံထားတဲ့အီတလီနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးပေါလိုဂျန်တီလိုနီကနေတိုးတပ်ဖွဲ့အနေနဲ့မြေထဲပင်လယ်ဒေသမှာလက်ရှိရှိနေတဲ့အကြမ်းဖက်သမားတိုက်ဖျက်ရေးစစ်ဆင်ရေးကိုမွန်းမှန်ပြီးဥရောပသမဂ္ဂရဲ့စစ်ဆင်ရေးတွေကိုအထောက်အကူပြုနိုင်တယ်လို့အကြံပြုလိုက်ပါတယ်။အခုနှစ်တစ်နှစ်ထဲမှာပဲမြေထဲပင်လယ်ကိုဖျက်ပြီးဥရောပကိုဝင်လာတဲ့ရွှေပြောင်းအခြေချနေထိုင်သူအရေအတွက်ဟာ9000ကျော်ရှိပြီးတော့အိတ်တဲက3000ကျော်ဟာအီတလီနိုင်ငံကနေဖျက်ပြီးဝင်ကြတာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်အဲ့လိုမြေထဲပင်လယ်ကိုလေတွေနဲ့ဖျက်ကျော်စင်မှာ1900ကျော်ထက်မနည်းလဲရင်းနှစ်သိဆုံးခဲ့ကြပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကစောက်လုပ်ရေးတွေလုပ်နေတဲ့သူတို့ပိုင်တယ်လို့ကြေညာထားတဲ့အငင်းပွားရေပြင်ပေါ်ကနေကင်းထောက်စောင့်ကြည့်ရေးလေရင်လှည့်လည်ပြန်တမ်းတာကိုရပ်ယူထားတဲ့ဗီဒီယိုကိုအမေရိကန်ရေတပ်ကကြာတာပရီနေ့မှာထုတ်ပြန်ပါတယ်ကျောက်ဆောင်ကြောက်တန်းတွေကိုဆက်ပြီးတော့တိုးချဲ့စောက်လုပ်နေပြီးလေစိတ်အခြေခံအဆောက်အုံတွေနဲ့အတူလူလုံကျွန်းတွေဖြစ်တည်ဆောက်နေတာကိုအမေရိကန်လီဒါရဲ့P8A ပိုဆိုင်ဒွန်ကင်းထောက်လေရင်ပေါ်ကနေပြီးတော့မှတ်တမ်းတင်ရယူထားတာပါ။ဗိုလ်ဒူးနေကကင်းထောက်လေရင်လှည့်လည်ပြန်တမ်းချိန်တွင်အဲ့ဒီဒေသကနေပြီးတော့ပြန်ထွက်ခွာသွားဖို့တရုတ်ရီတက်ကအခြေများစွာသတိပေးပါတယ်။အမေရိကန်ကင်းထောက်လေရင်ပေါ်ပါတပ်ဖွဲ့ဝင်တွေကပိုဆိုင်ဒွန်လေရင်ဟာနိုင်ငံတကာဥပဒေနဲ့အညီတရားဝင်စစ်ဖက်လုပ်ငန်းကိုလုဆောင်နေတာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကတွန့်ပြန်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာသူတို့တိစောက်ထားတဲ့လူလုံချင်းတွေပတ်ပတ်လည်ကဝေဟင်နဲ့ရေပြင်ဒေသကိုစောင့်ကြကြည့်ရှုခွင့်ရှိတယ်လို့ဆိုပြီးသူတို့လိုရနဲ့ပတ်သက်လို့တရုတ်ကကြာသပတေးနေ့မှာကာကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမေလန်းပြည်နယ်ဘော်ဒီမိုမြို့မှာရတက်ဖွဲ့ကထိန်းသိမ်းထားခြင်းအတွင်းလူမဲလူငယ်တအူးသေဆုံးသွားတဲ့ဖြစ်ရပ်အတွက်ဆွဆွဲခံထားရတဲ့ရတက်ဖွဲ့ဝင်6ဦးကိုပြစ်မှုအရဆွဲချက်တင်ဖို့ Grand Jury ကလက်ခံလိုက်ပြီးလို့ပြည်နယ်ရှိနေချုပ်ကပြောပါရယ်လူမဲလူငယ် Freddie Gray ဟာအပီလာအတွင်းရဲတွေကဖမ်းဆီးချိန်မှာထိခိုက်ဒဏ်ရာရပြီးတဲ့နောက်အဖမ်းခံထားရခြင်းအတွင်းမှာပဲသေဆုံးသွားတာပါအဲ့ဒီဖြစ်ရပ်မှာတာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့ဘော်ဒီမိုမြို့ရတက်ဖွဲ့ဝင်6ဦးကိုတရားဝင်ဆွဲချက်တင်ဖို့အကြောင်းချက်ကို Grand Jury အဖွဲ့ကတွေ့ထားဖို့ရှိတယ်လို့ပြည်내ရှိနေကြမေရီလင်းမော့စ်ဘီကပြောပါတယ်ရတက်ဖွဲ့ဝင်6ဦးစလုံးအပေါ်ဆွဲချက်အမျိုးမျိုးကို Grand Jury အဖွဲ့ကစဉ်းစားခဲ့ပြီး Gray ကိုဖမ်းပြီးတဲ့နောက်တင်ခေါ်သွားတဲ့ကားကိုမောင်းတဲ့သူ Kesaw Goodson ကိုတော့ အပြင်းထန်ဆုံးဖြစ်တဲ့ second degree လူသတ်မှုနဲ့ဆွဲချက်တင်ဖို့ grand jury အဖွဲ့ကဆုံးဖြတ်တယ်လို့ကြာတာပရီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြည်နယ်ရှိနေကျု Mosby ကပြောတော့ပါတယ်။ Gray ဟာ Ebola ဆက်နေရနေကအဖမ်းခံရပြီးတဲ့နောက်သတင်းတစ်ပတ်အကြာမှာပဲကြော်ယိုးဒဏ်ရာနဲ့တည်ဆုံသွားတာပါ။အမေရိကန်အစိုးရကထောက်ပံ့ပြုထားတဲ့နိုင်ငံတကာသတင်းမီဒီယာဆိုင်ရာအရက်ဖက်အဖွဲ့အစည်းကိုပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းတရက်ကိုအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှကြာတာပရီနေ့ကဆက်ပြီးဆွေးနွေးပါတယ်။ရုရှားလိုမျိုးနိုင်ငံတွေအစ္စလာမ်အစွန်းရောက် IS လိုအဖွဲ့အစည်းတွေရဲ့အစင်းမြင့်ရှုပ်ထွေးတဲ့ဝါရဖြန့်ချီချက်တွေကိုပိုပြီးထိထိရောက်ရောက်တံပြန်နိုင်ဖို့ဖြစ်တယ်လို့လွှတ်တော်အမတ်တွေကဆိုထားတဲ့ဥပဒေမူကြမ်းကိုဆွေးနွေးကြတာပါ။ဥပဒေမူကြမ်းကိုဆွေးနွေးဖို့ပြင်ဆင်ပြည့်စွတ်တာဒါမှမဟုတ်ပြန်ရေးတာတွေလုပ်ဖို့ရည်ရွယ်တဲ့အစည်းအဝေးကိုကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice ကဖွင့်ပေးပါတယ်။လျှို့ဝှက်ကြံစီချက်ပါတဲ့အတွေးအယူတွေကိုဖြန့်ဝေပြီးအမျိုးသားလူညွန်ရေးကိုချိန်ချောက်ပြီးတော့လက်နက်လိုအသုံးပြုနေတဲ့သတင်းတွေကိုတံပြန်ချေပဖို့အမေရိကန်နိုင်ငံတကာဆက်သွယ်ရေးပြုပြင်ပြောင်းလဲမှုဥပဒေလိုအမည်ပေးထားတဲ့ဥပဒေကိုလိုအပ်တဲ့အကြောင်းကော်မတီဥက္ကဋ္ဌ Mr. Rice ကပြောပါတယ်။လက်ရှိမှာတည်ချလွတ်လပ်တဲ့အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့အတန်းလင်းလုပ်ငန်းအုပ်ချုပ်ရေးဘုတ်အဖွဲ့ BBG ဟာ VOA American တန်တဲ့ RFA လွတ်လပ်သောအာရှတန်ပါဝင်အလားတူရေဒီယိုနဲ့ရုပ်သံလွှင့်လုပ်ငန်းတွေကိုကြီးကြပ်နေတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ချနေနေတဲ့ခင်တဲ့အစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လင်းတော့မှာပါ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအပါအဝင်နောက်ပိုင်းကာလတွေမှာ American ပြည်ထောင်စုအနေနဲ့ Make ဖက်နိုင်ငံဖြစ်ဆက်ပြီးတော့ကူညီပံ့ပိုးသွားမှာဖြစ်တယ်လို့မနေ့ကနေပြည်တော်ကိုရောက်ရှိလာတဲ့ American တုနိုင်ငံသားရေးဝန်ကြီး Blinken ကပြောဆိုလိုက်ပါတယ်။ဒါအပြင်ဒေတာရင်းရင်ဆိုင်နေရတဲ့လှေစီးပြေးဒုက္ခတွေပြဿနာနဲ့ပတ်သက်လို့ American ရဲ့အထူးစိုးရိမ်မကင်းဖြစ်မှုကိုလည်းမြန်မာထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးကအလေးပေးပြောဆိုခဲ့တာကိုဆက်ပြီးတော့နားဆင်ပါရှင်။American တူနိုင်ငံသားရေးဝန်ကြီး Anthony Blinken ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်တည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းတို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေနဲ့ပတ်သက်လို့မနေ့ကကျင်းပတဲ့ American နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီး Marie Half ကအခုလိုပြောသွားပါတယ်။
In all of those meetings, he expressed our ongoing support for their democratic reforms and the elections. And also,
in the democracy, ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအတွက် American ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတွေဆက်ပြီးရှိနေတယ်ဆိုတာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါ့အပြင်ပင်လယ်ပြင်မှာကြောင်တင်နေတဲ့ထောင်နဲ့ချီရဲ့လေဆီးပြေးဒုက္ခတွေအရေး American အနေနဲ့အထူးစိုးရိမ်မကင်းဖြစ်နေကြောင်းလည်းပြောခဲ့တာပါ။ရွှေပြောင်းချေချနေသူတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့လိုအပ်နေတယ်ဆိုတာအပါအဝင်လူမျိုးရေးဘာသာရေးခွဲခြားဆက်ဆံဖို့တွန်းအားပေးခံရတာတွေရခိုင်ပြည်နယ်မှာရိုဟင်ဂျာတွေဟာအကြမ်းဖက်ဖိနှိပ်မှုတွေနဲ့တွေ့ကြုံနေရတာစတာတွေကိုဆွေးနွေးပြောဆိုခဲ့ပါတယ်
ဒါ့အပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတည်သူလွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတီးခြားတွေ့ဆုံရမှာလဲရွေးကောက်ပွဲနဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးပြောဆိုခဲ့တယ်လို့ Marie Half ကဆိုပါတယ
် He also met with Aung San Suu Kyi as well where he talked about the importance of credible inclusive and transparent elections later this year
American တူနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့နှစ်ဦးစလုံးရဲ့ဆွေးနွေးမှုဟာအကျိုးရှိခဲ့ပါတယ်ဒီနှစ်နောက်ပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲမှာအရေးပါမဲ့ယုံကြည်စိတ်ချမှုအားလုံးပါဝင်နိုင်မှုထင်တာမြင်တာရှိမှုစတာတွေအပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ
်အရှိတောင်အာရှဒေသပင်လယ်ပြင်မှာတောင်တင်နေတဲ့လှေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေကိုအကူအညီပေးနိုင်ရေး UNHCR ရဲ့ကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်နိုင်အောင်အမေရိကန်အနေနဲ့ပြင်ဆင်နေတယ်လို့ဗုဒ္ဓဖူးနစ်ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းပြောခွင့်ရအမျိုးသမီး Marie Half ကအခုလိုပြောပါတယ်
We've already resettled, I think, more than 1,000 Rohingya, and we said we're
preparing
to go
to the town jail. American ပြည်ထောင်စုမှာအခြေချနေထိုင်ခဲ့ပြီးပါပြီ။ဒါအပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကစီစဉ်နေတဲ့ကြိုးပမ်းမှုတွေမှာအမေရိကန်အနေနဲ့ဦးဆောင်မှုအခန်းကဏ္ဍကနေပါဝင်နိုင်ဖို့ကျမတို့ပြင်ဆင်ထားပြီးပါပြီ။နိုင်ငံပေါင်းစုံပါဝင်ဆောင်ရွက်ဖို့လည်းလိုအပ်ပါတယ်။လေစီးပြေဒုက္ခသည်အားလုံးကိုအမေရိကန်တနိုင်ငံတည်းကပဲခေါ်ယူဖို့မဖြစ်နိုင်ဘူးဆိုတာကတော့အထင်ရှားပါပဲ။ဒါပေမဲ့လက်ရှိလေစီးပြေဒုက္ခသည်တွေအရေးကူညီဖို့ကြိုးပမ်းဆောင်ရွက်မှုတွေမှာတော့ထိတ်ဆုံးကနေပါဝင်အောင်အမေရိကန်အစိုးရကပြင်ဆင်ထားပါတယ
်ဒီအတော့အတွက်မှာပဲ American Party ကြီးနှစ်ခုစလုံးကလွှတ်တော်အမတ်23ကလည်း ထောင်နဲ့ချီတဲ့လှေစည်းပြေးဒုက္ခသည်ရိုဟင်ဂျာတွေအတွက်အရှိတောင်အာရှပင်လယ်ပြင်ဟာတောက်တန်တင်ကြိုင်အခြေအနေမျိုးမရောက်အောင်သမ္မတအိုဘားမားအစိုးရအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းလိုက်ပါတယ်။ဒုနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံမရောက်ခင်တရက်အလိုမှာအခုလိုတိုက်တွန်းလိုက်တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစီလက်မှုပြီးတော့အိပ်ဖွင့်ပေးစာပေးပို့ထားတဲ့လွှတ်တော်အမတ်တွေလက်မှတ်ရေးထိုးထားတဲ့စာမှာအကြမ်းဖက်ဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့လှေစည်းပြေးဒုက္ခသည်တွေကိုအမေရိကန်အနေနဲ့ကယ်ဆယ်ရှာဖွေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းထားပါတယ်။အလားတူဥရောပသမဂ္ဂလွှတ်တော်အမတ်တွေကလည်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ညှဉ်းပန်းဖိနှိပ်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာအစုလိုက်အပြုံလိုက်တည်ဆုံနေတဲ့မွတ်စလင်လူနည်းစုရုပ်အလောင်းတွေကိုတွေ့ရှိခဲ့တာနဲ့ပတ်သက်လို့အရေးယူစုံစမ်းစစ်ဆေးဖို့ထိုင်းအစိုးရကိုဥရောပသမဂ္ဂလွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်ရှင်။
ဒေသထွန်းမှာဒီထိတ်တန့်ရောက်တဲ့ရင်ဖြစ်နေတဲ့လှည်စည်းပြေးဒုက္ခသည်များပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရတယ်။အခုဒီလာမယ့်မေလ29ရက်နေ့ကြာလို့ရှိရင်လည်းထိုင်းနိုင်ငံမှာဒေသတွင်းအစည်းအဝေးတရကျင်းပဖို့ရှိပါတယ်။လှည်စည်းပြေးဒုက္ခသည်နဲ့ပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူး။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်။ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများဆိုတဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချဉ်းကပ်တာတွေ့ရပါတယ်။ဒါကြောင့်မလို့လှေစည်းပြေးဒုက္ခသည်များအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲ။သရရှင်တွေကရောဘယ်လိုများယူဆပါလဲ။ဒီလာမယ့်စနေညပိုင်းတည်းလေလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလို့တာမိများလို့တာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923812554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ VOA မြန်မာဝိုင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံတွင်တရားမဝင်နေဆက်ဖြတ်ကျော်လူကုန်ကူးသူပေါင်း80ကျော်ကိုဖမ်းဆီးထားပြီးနောက်ထပ်လည်းဆက်ပြီးတော့ရှာဖွေနေတယ်လို့ထိုင်းဆိုရလူသားအရေးမြင့်ဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးမြမအလုတ္တမာရေးလှုပ်ဆောင်နေတဲ့အဖွဲ့တွေက VOA ကိုပြောဆိုပါရတယ်။အပြည့်စုံကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။ထိုင်းနိုင်ငံနဲ့မလေးရှားနယ်စပ်ထိုင်းဘက်ချမ်းဆုံခလာခရိုင်တွင်းမှာမြမနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူကုန်ကူးခံရသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်အပြုံလိုက်တွေးခဲ့ပြီးနောက်မှာထိုင်းဆိုရကနိုင်ငံတွင်းလူကုန်ကူးမှုကိုရဲ့လို့ယူဆရသူတွေကိုဖန်ဝရန်ထုတ်ရှာဖွေဖမ်းဆီးနေတာဖြစ်ပါတယ်။စုစုပေါင်းလူကုန်ကူးသူတွေလို့ယူဆရသူပေါင်း80ကျော်ဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းထိုင်းဆိုရလူသားချင်းမြေဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနရဲ့အဆိုကိုကိုးကားပြီးထိုင်းခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့တာဝန်ခံတဦးဖြစ်တဲ့ကိုမိုးဝေကပြောပါတယ
်။စုစုပေါင်းအားလုံးဆိုရင်တော့89ယောက်ဖမ်းမိထားပြီးပြီ။89ယောက်ထဲမှာကျွန်တော်တို့ဒီရွာတကြီးရန်ဒီကျွန်တော်တို့မြန်မာလိုခွင့်အုတ်ချိုးရင်းမှုတွေပေါ့နော်မြေဒေသခံအုတ်ချိုးရင်းမှုတွေအားလုံး25ရောင်နဲ့ရဲပါဝင်25ရောင်ဒီရေလုံငန်းနဲ့လေပိတ်ရှင်အား18ရောင်ပြီးလို့ရှိရင်အထောက်ကူပေးတဲ့လူတွေက9ရောင်အားလုံးပေါင်းဆို89ရောင်ဖြစ်ပြီဒါပေမဲ့သူတို့ထပ်ဖန့်ရှိသေးရခင်ဗျာထပ်ဖန့်ရှိသေးဆိုတာတော့ပြီးခဲ့တဲ့နေရာမှာအခုဒီနေရာတော့ကျွန်တော်တို့တည်တော့လေးရောင်ပဲမိသေးဇူလထာနေမှာရဲ့နေရောင်နဲ့ဒီကျွန်တော်တို့ဒီရနောက်မှာတရားတော့အခုလောလောဆယ်ထားပြီးတော့ရဲရရှိကြီးဖြစ်နေဆိုတော့သူတို့ပြီးခဲ့တဲ့ပါကတဲ့ဝင်ဆက်ဆေးမဲ့ပြောတော့အခုဒီသူတို့ဝင်ဆက်ဆေးနေတူပဲဒီဖုံးမကျော်တော့လူသားရင်းနဲ့ဖွဖြိုးရင်းဝင်ရင်းဌာနနဲ့ကျွန်တော်တို့ရဲ့ member လေးကျွန်တော်တို့အရင်ကတည်းကတွဲလို့လာတာလေတွဲလို့လာဆိုတခုခုသူတို့သတင်းအချက်လေးရောက်ပြီးဆိုကျွန်တော်တို့အကြောင်းကြားပေးပါခင်ဗျာလိုအားလို့ရှိရင်ကျွန်တော်တို့အကူအညီတောင်းရင်ကျွန်တော်တို့သွားပြီးတော့ဒီခုနပြောတဲ့ဒီရန်ဆောင်ခံရလားဒီအဲအတော့ခွဲထုတ်ပေးရတာပေါ့ကျွန်တော်တို့လည်းကြားဆိုရင်လေဖောင်းလေးပါလေဖြီးပြီးတော့အဲ့လိုမျိုးလေးလုပ်ပေးရအောင်ခင်ဗျာ
လူကုန်ကူးသူတွေရဲ့စီစဉ်မှုနဲ့ထိုင်းနိုင်ငံကိုတရားမဝင်နှဲဆက်ဖြတ်ကျော်ပြီးမလေးရှားနိုင်ငံစီသွားရောက်လူကြတဲ့ထောင်နဲ့ချီတဲ့လေစည်းပြေးဒုက္ခသည်တွေကိုလည်းရနောင်ဖန်ကားနဲ့ဆုံခလာခရိုင်တို့ထဲမှာစကမ်းနေဖွင့်ပြီးထိုင်းဆူရကလက်ခံစောင့်ရှောက်ထားရတာဖြစ်ပါတယ်လက်တလောထိုင်းနဲ့မလေးရှားနေဆက်ဒေသတလျှောက်မှာတော့လေစည်းပြေးဒုက္ခသည်တွေထပ်ပြီးရောက်လာမဲ့စိုးရိမ်ချက်ချောင်းရောလက်ရှိစောင့်ရှောက်ထားရတဲ့လေစည်းပြေးတွေအတွက်ရောလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်လို့လဲကိုမိုးဝေကပြောပါတယ်
လုံချိုကြီးကတော့ခုလို့ဆိုကျွန်တော်ထိုင်းဆွေရအနေနဲ့သူကဟိုကိုပြင်းတဲ့ live ကိုဒီပြည်သူစေလေးကိုဖွဲလာတာရှိရလေဒီပြည်သူစေလေးနဲ့လုံချိုကြီးတွေခြားလာရှိရပြီးလို့ရှိရင်ကျွန်တော်တို့မိခင်နဲ့ကလေးဆောင်ရှားကြီးမှဆိုတော့ကလေးနဲ့မင်းမျိုးသမီးပဲဆိုတော့သူကလုံချိုကြီးတော့မရှိဘူးတော့မှတောင်းဝန်ကြားလဲအလဲကြားတော့ရှိတာပေါ့နော်ဟုတ်အရင်ပြီးခဲ့တဲ့နည်းလေးအရဆိုရင်ဒီပွဲစားလေရဒီခြံရှိမှတော့ကားနဲ့ဆောက်ခိုးထုတ်တာအဲ့တော့ဒီကိုကျွန်တော်တို့ချင်းချင်းကြောက်ဘူးပါအရင်ပြီးခဲ့တဲ့နေလေရလေဒီထိတ်ဆိုးရကြီးကြက်ကြက်တိတ်မလုံလို့ပေါ့နော်အခုဒီနေရာတော့မရှိတော့ဘူးအဲ့လိုမျိုးတော့လာလို့မလုံတော့ဘူးဒီကလေးတွေလည်းအေးဆေးနေပါခင်ဗျာအခုလုံးလုံးစက်နေပြီးလို့ရှိရင်ဒီပြည်သူစေလေးနဲ့ကိုဒေတာလိုက်ကွင်းစင်းရှောက်ပွေလေးလာစုံစမ်းစစ်စစ်နေတာတော့ရှိရဲ့အခုလုံးလုံးစက်အခုဝင်လာနိုင်မဲ့ဒီတရေနှီးထဲမှာရောင်းနိုင်တဲ့2000ကျော်ဒီကျွန်တော်တို့ခိုင်းနေမြန်မာပြည်နဲ့ချားမှာအခုရောင်းနေတဲ့လူ2000ကျော်ရှိနေသေးတယ်အဲ့ဒါဝင်လာလို့စိုးရိမ်နေကြလို့ဒီကြောင့်မို့စောက်ကြည့်နေတာတွေရှိရင်လည်းဒီအားတော့ရနောက်ဖယ်ကိုလာနိုင်နေတာရှိရ
ဒီထဲမှာမျိုးသမီးတွေနဲ့အရွယ်မရောက်သေးသူတွေကိုတော့ထိုင်းစိုးရမိခင်နဲ့ကလေးစောက်ရှောက်ရေးဌာနကကူညီစောက်ရှောက်ပေးထားပြီးဒီထဲကမြန်မာနိုင်ငံတဲကလာရောက်ကြသူတွေလို့ယူဆရသူတချို့ကိုလည်းထိုင်းစိုးရမိခင်နဲ့ကလေးစောက်ရှောက်ရေးဌာနကထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအသင်းထံကူညီစောင့်ရှောက်ဖို့လွှဲပြောင်းပေးထားတယ်လို့လည်းကိုမိုးဝေကပြောပါရရှင်
။မတ်တင်ကြီးထိုက်ပါရှင်။အာရှဖွံ့ဖြိုးရေးဘဏ် ADB ကဖောက်လုပ်မဲ့အာရှလမ်းမကြီးစီမံကိန်းဟာကရင်ပြည်နယ်တွင်းကဖအံကော့ဂရိတ်နဲ့ကြုံတိုးမြို့နယ်၃ခုကိုဖျက်ပြီးတော့ဖောက်ရမှာဖြစ်တာကြောင့်ဒေသခံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်ရေးကရင်လူထုတွေရဲ့သဘောထားကိုရယူဖို့ ADB ကတာဝန်ရှိသူတွေဟာကရင်လူမှုအဖွဲ့အစည်း30ခန့်ပါဝင်တဲ့ Karen Peace Support Network နဲ့မေလ20ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်စုံကိုပြောပြမှာပါ
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကနေအိမ်တုအထိအာရှလမ်းကိုဖောက်လုပ်ပေးမဲ့စီမံကိန်းအပါအဝင်ဒေသခံတွေကိုအလုပ်အကင်ခွင့်လန်းများဖန်တီးပေးမဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်းတွေအတွက်ကရင်လူထုအခြေပြုအဖွဲ့အစည်းတွေနဲ့လာရောက်တွေ့ဆုံခဲ့တာပါ။ကရင်ပြည် support network က KHRC ကိုယ်စားလှယ်ကိုဝေလေးက ADB နဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခုလိုရှင်းပြပါရစေ
။လက်ရှိအခြေအနေကတကယ်တည်ငြိမ်ချတဲ့အခြေအနေမဟုတ်သေးဘူး။ပဏာမပြစ်ခတ်ရဆေးရစီလောက်တာပဲရှိသေးတယ်။သူတို့လုပ်သိမလုပ်သိတာလဲသူတို့စဉ်းစားဖို့လိုတယ်။နောက်ပြီးတော့လည်းသူတို့မလုပ်ခင်မှာရွာသားတွေရုပ်ပြီးရွာသားတွေတွားတွေဆွေးရီတွားတွေဆွေးရီလဲတွားတွေလိုအပ်လဲနောက်ပြီးတော့ဘယ်လိုဖြစ်ဖြစ်နေသူတို့လည်းနားထောင်ဖို့လိုတာပေါ့နော်။အဲ့ဒါကြောင့်သူတို့အနေနဲ့ကျွန်တော်တို့လည်းလာတွေ့ပြီးတော့ဒီတိုင်ပြည်ရဲ့ဆွေးနွေးတယ်။သူတို့ရဲ့အမြင်တွေမြင်တွေလည်းသူတို့တတ်နေတဲ့နောက်သူတို့ယူပါပဲ။ကျွန်တော်တို့လိုလာတာကကေဒီဗလော့ပ်မန့်အဲ့လိုမျိုးပို့ဖို့တိုးတက်မှုရှိမှာကေတခုပဲလည်းလို့ပေါ့နော်ကျွန်တော်တို့ဖြစ်စီချင်တာကပို့လိမ့်မယ်ဒါမှရှိတဲ့တာကိုရှိမှုတာကိုခံမှုတော့ဖြစ်စီချင်တာပေါ့နော်နောက်ပြီးတော့လည်းမိမလမ်းမှာဖြစ်စီချင်တဲ့အမှတခုခုကေတာပို့ဖို့တိုးတက်မှုရှိမှာကေတခုလုံးလို့ရှိရင်သူတို့လုပ်ရရှိမှာကေမှာလူခွေရေကလည်းသူတို့လည်းလေးစားစီချင်တာပေါ့နော
်မြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီမြို့ကနေကော့ဂရိတ်မြို့အထိအာရှလမ်းဖောက်လို့ရေးကိုထိုင်းနိုင်ငံကတိစောက်ပေးခဲ့တဲ့အတွက်ဒီလမ်းမကြီးဟာပြီးစစ်လောက်ဖြစ်နေပြီးကားငယ်တွေပြေးဆွဲနေကြတာပါအခု ADB ကတော့ကော့ဂရိတ်ဖအံကြုံတိုးမြို့နယ်တွေကိုဖျက်ပြီးအာရှလမ်းမကြီးကိုဖောက်လုပ်ပေးမှဖြစ်ပါတယ်မဖောက်လုပ်ခင်မှာကရင်ပြည်နယ်ရင်းမှာရှိတဲ့လူထုအခြေပြုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုလည်းမေးမြန်းခဲ့တာပါလူလူအခြေပြုအဖွဲ့အစည်းတွေထဲမှာတဘာပောင်ဝင်းကျင်ထိန်းသိမ်းရေးလူအခွင့်ရေးအမျိုးသမီးရေးကျောင်းသားလူငယ်များရေးလူမှုရေးလှုပ်ဆောင်နေတဲ့ကရင်အဖွဲ့အစည်းတွေမြန်မာနိုင်ငံဆေးပညာရှင်များအသင်း BMA စတဲ့အဖွဲ့28ဖွဲ့ကိုကိုယ်စားပြုတဲ့ကရင် Peace Support Network နဲ့တွေ့ဆုံခဲ့တာပါတွေ့ဆုံမှုတွေအတွင်းမှာ ADB ကိုယ်စားပြုသူတွေနဲ့မဲခေါင် Economic Network ကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက ADB အနေနဲ့ပထမအကြိမ်တွေ့ဆုံခဲ့ပြီးအာရှလမ်းဖောက်လုပ်ရေးကိုအဓိကထားဆွေးနွေးခဲ့တယ်လို့အခုတစ်ချိန်မှာတော့ကရင်ဒေသခံလူထုတွေအတွက်အလောက်ကန်အခွင့်အလမ်းတွေရရှိရေးနဲ့ပတ်သက်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအကြောင်းလာရောက်ဆွေးနွေးခဲ့တာလို့ဆိုပါတယ်လောလောဆယ်မှာတော့ကရင်လူထုအခြေပြုအဖွဲ့အစည်းတွေစုပေါင်းပြီးသဘောထားတွေထောက်ပြနိုင်ဖို့အတွက်တွေ့ဆုံဆွေးနွေးရအောင်မှဖြစ်တယ်လို့လည်းကိုဝေလေးကဆက်ပြောသွားပါတယ
် KPSN အဖွဲ့ဝင်အစည်းအဝေးတစ်ခုပြန်ထိုင်ပြီးမှပဲကျွန်တော်တို့ကောင်းတဲ့လကွန်မြူနတီရေချင်တို့ပြေးနိုင်ပါလေ
ကရင်ပြည်နယ်အတွင်းမှာကရင်လက်နက်ကိုင်အဖွဲ့အစည်းအနည်းဆုံး၄ဖွဲ့တည်းမနည်းရှိနေပြီးမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရယူထားပါတယ်ဒါပေမဲ့လည်းခိုင်မာတဲ့အပြစ်ခတ်ရစဲရေလုံနိုင်ဖို့အတွက်လိုအပ်နေသေးကြောင်းကရင်လူထုအခြေပြုအဖွဲ့အစည်းတွေကရှုမြင်နေကြတာပါကရင်လူထုအခြေပြုအဖွဲ့အစည်းတွေကတော့ကရင်ပြည်နယ်အတွင်းမှာဖွံ့ဖြိုးရေးစီမံကိန်းတွေလိုအပ်နေပေမဲ့နယ်မြေတည်ငြိမ်အေးချမ်းရေးနဲ့ဒေသခံလူထုအတွက်လူ့အခွင့်အရေးချိုးဖောက်မှုတွေမဖြစ်စေဖို့ပို့ပြီးတော့လိုအပ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်
VOA သတင်းတော့မအေးမှာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါအီဘိုလာလိုကူးစက်ရောဂါတွေကိုအရေးပေါ်အခြေအနေမှာတုံ့ပြန်နိုင်မဲ့အစီအစဉ်တစ်ခုကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတီထွင်ဆောင်ရွက်နေပါတယ်ဒီအကြောင်း VOA သတင်းတော့ Lisa Shalai ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုနန်းလပိုင်ကပြောပြမှာပါရှင်
အနောက်အာဖရိကကျိုက်အတွင်းအကြီးမားဆုံးနဲ့အသေးအပြောက်အများဆုံးဖြစ်တဲ့အီဘိုလာကပ်ရောဂါကြီးကိုကင်တွယ်ဖြေရှင်းခဲ့မှုနဲ့ပတ်သက်လို့သူမကိုရောသူမဦးဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုပါဝေဖန်ပြောဆိုမှုတွေအပေါ် WHO ညွန်ကြားရေးမှူးချုပ်မာဂရက်ချန်အနေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ
် The buck stops with me as a responsible leader you need to learn the lessons
ဒီကိစ္စမှာကျွန်မတာဝန်ရှိပါတယ်တာဝန်ရှိတဲ့ကောင်ဆောင်အနေနဲ့အမားထဲကသင်ခန်းစာယူပြီးမှန်ကန်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာပါဖြစ်ပေါ်လာမဲ့ကပ်ဘေးတွေအရေးပေါ်ကျန်းမာရေးဆိုင်ရာအခြေအနေတွေကိုဦးဆောင်ဖြေရှင်းဖို့အတွက်ကောင်းမွန်တဲ့အလေအထစနစ်နဲ့ရင်းမြစ်တွေပြည့်စုံတဲ့အဖွဲ့အစည်းအဖြစ်တည်ဆောက်သွားဖို့ကျွန်မတာဝန်ထမ်းချထားပါတယ
်အီဘိုလာရောဂါပိုကူးဆက်ပြန့်ပွားမှုကို WHO အနေနဲ့လုံနိုင်စွမ်းမရှိဘူးအလင်းအမြန်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတာကိုလည်းဒေါက်တာချန်းကဝန်ခံပြောကြားလိုက်ပါတယ်အီဘိုလာရောဂါပိုးကူးစက်ပြန့်ပွားမှုဟာလူထုကျန်းမာရေးအတွက်အရေးပေါ်အခြေအနေဖြစ်တယ်ဆိုတာကို2014ခုနှစ်ဩဂုတ်လကျမှဒေါက်တာချန်းကကြေညာချက်ထုတ်ပြန်ခဲ့တာပါဒါဟာဂီရီနိုင်ငံမှာရောဂါပိုးစတင်တွေ့ရှိပြီး6လအကြာလူမှာကူးစက်ပြန့်ပွားမှုဖြစ်ပြီး9လအကြာမှာကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီနောက်မှာတော့အီဘိုလာကပ်ရောဂါဟာလစ်ဘီယာဆီးရီးယားလီဝန်နဲ့ဂီရီတို့မှာပြန့်နှံ့နေပြီးလူပေါင်း932ဦးလဲသေဆုံးခဲ့ပြီးဖြစ်ပါတယ်။အခုချိန်ထိအီဘိုလာရောဂါကြောင့်သေဆုံးသူပေါင်း11,000ကျော်ရှိသွားပြီးဖြစ်ပါတယ်။အခုလှုပ်ဆောင်မဲ့အစီအစဉ်သစ်ဟာမြန်ဆန်မှုပြောင်းလဲနိုင်မှုလင်းမြန်စွာတက်ရောက်နိုင်မှုတို့အတွက်ရည်ရွယ်လှုပ်ဆောင်ထားခြင်းဖြစ်တယ်လို့ဒေါက်တာချန်ကပြောသွားပါတယ်။ဒီအစီအစဉ်သစ်ဟာကမ္ဘာကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးဒီကိစ္စကိုသူမကဓာတ်ရိုက်တာဝန်ယူသွားမှာဖြစ်ပါတယ်လို့လည်းပြောပါတယ်။တကယ်လို့ကမ္ဘာ့ကျန်းမာရေးညီလာခံကခွင့်ပြုရဆိုရင် WHO အနေနဲ့ဒီအစီအစဉ်မှာအသုံးချဖို့အတွက်ဒေါ်လာတန်း100ကိုလည်းအရေးပေါ်ပန်းနာငွေအဖြစ်ထားရှိသွားမယ်လို့သူကပြောပါတယ
် I do not as DG of WHO ever again want to see this organization faced with the situation
ဒီအဖွဲ့အစည်းပြင်ဆင်ထားမှုမရှိတဲ့အခြေအနေဝန်ထမ်းမရှိတာအလုပ်လုပ်ဖို့အတွက်ငွေကြေးအလုံးလောက်မရှိတာတွေကိုရင်ဆိုင်ရမှာမျိုး WHO ရဲ့အကြီးအကဲတယောက်အနေနဲ့နောက်မှမမြင်တွေ့လို့ပါဘူးကျမရှင်းပြခဲ့တယ်လို့ပါပဲဒီပြောင်းလဲလှုပ်ဆောင်မဲ့အစီအစဉ်တစ်ကိုနှစ်ကုန်ပိုင်းမှာပြည့်ပြတ်အောင်လုပ်ချင်ပါတယ
်အနုဇီဝခန္ဓာရေးရှိတဲ့ယောဂါတွေတိုက်ဖြတ်ရေးအတွက်ပရိဇီဝဆေးအသစ်တွေပေါ်ပေါက်ရေးဟာလည်းတခြားဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်ကြောင်းဒေါက်တာချန်ကကျမရဲ့ညီလာခံမှာပြောသွားပါတယ်အဲ့ဒီအနုဇီဝခန္ဓာရေးရှိတဲ့ပုံမားတွေရဲ့ဓာတ်ကို HIV TV နဲ့တိုက်ဖြတ်ရေးယောဂပိုးတွေကသက်လူသားတွေအနေနဲ့ခံနိုင်ရရှိကြပြီးဖြစ်တယ်လို့လဲဆိုပါရယ်ဒီအရေးပါတဲ့ပြိပခတွေပြည်လဲရေးစီမံကိန်းကိုလည်းကျမရဲ့ညီလာခံကြီးကအတိပြုပေးဖို့အတွက်တိုက်တွန်းပြောဆိုသွားမယ်လို့ဒေါက်တာချန်းကပြောပါရယ်ရာသီဥတုပြောင်းလဲမှုကြောင့်ရုပ်တရက်ဖြစ်ပေါ်လာတဲ့ယောဂတွေယောဂဖြစ်ပွားစေတဲ့အကြောင်းအရာတွေတို့သည်မဟုတ်ယောဂတွေစုပြုံပြီးဖြစ်ပွားမှုကသက်ဖြစ်ပွားတဲ့စီးချိုယောဂနဲ့ကင်ဆာယောဂတွေဖွံ့ဖြိုးဆဲနိုင်ငံအနေနဲ့ခံနိုင်ရရှိမဲ့ကျမရေးဆောင်ရှောက်မှုစနစ်တွေရရှိနိုင်ရေးလှုပ်ဆောင်ဖို့ဒီနီလာခန့်မှာထောက်ခံမှုရရှိသွားအောင်စ조사ဆောင်ရွက်သွားမယ်လို့ဒေါက်တာချန်းကပြောပါတယ်။နီပေါနိုင်ငံမှာငလင်တန်ခံရသူတွေအတွက်အရေးပေါ်အကူအညီတွေပေးရေးနဲ့ဗဟိုအာဖရိကနိုင်ငံအီရတ်၊ဆီးရီးယားနဲ့ယမန်စတဲ့တိုင်းပြည်တွေပြိပခတွေနဲ့ရင်ဆိုင်နေရသူတွေကိုလည်း WHO အနေနဲ့အကူအညီတွေပေးသွားမှာဖြစ်ကြောင်းဒေါက်တာချန်းကပြောသွားပါတယ်ရှင်။
နန်းလပိုင်ပါရှင်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 40တို့ကအပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါကိုဝန်ဆောင်မိခင်မတိုင်ခင်ပြမှာခဏရေးရှိအောင်လုပ်ထားရင်ဒီ3:00တည်းမှာကိုစိုက်တိုးရောကမဖြစ်ဘုံတော့ဒီကနေ့လာလာနေသွားနိုင်ပါပါ
ဒါကတော့ကလေးဉဏ်ရည်နောက်ကျမှုနဲ့ပတ်သက်လို့ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ပြထားတဲ့ကျန်းမာရေးကဏ္ဍမှာအပြည့်အစုံကြားကြရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ American Indian အသုံးနှုန်းသင်ခန်းစာပို့ချချက်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်။
နဲ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်က
pass the buck
ကိုပြန်ပြီးကိုးကားရမယ်ဆိုရင်တော့ဒီနေရာမှာ buck buck ကသမင်ဘူး horn horn ကဥဂျိုဆိုတော့ buck horn သမင်ဂျိုလို့ဆိုပါတယ်ဒီနေရာမှာ buck horn knife ကသမင်ဂျိုလက်ကင်ရှိတဲ့ဓာပါအဲ့ဒီဒါကိုရှေ့အမေရိကန်ကောက်ဘော်ယ်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် Buckhorn Knife သမင်ဂျိုလက်ကင်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ Idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်။ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတ Truman ကဒီအသုံးကိုညှိနှွမ်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြပေးရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္လာနေ့ညရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်တင်ဆက်နေပါတယ်ရှင်အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါဒီတပတ်အတွက်ကလေးညံရီနောက်ကျမှုကာကွယ်ရေးအကြောင်းကိုပြောပြထားပါရရှင်။ကလေးညံရီဖွံ့ဖြိုးမှုအားနည်းတာမဖြစ်ရအောင်ကာကွယ်နိုင်တာတွေအများကြီးရှိတယ်လို့ကလေးအထုကူတွေကဆိုပါရယ်။အခုလိုကာကွယ်နိုင်ဖို့ကိုဝင်ဆောင်စဉ်ကလေးမွေးချိန်နဲ့ကလေးမွေးပြီးအချိန်ကာလတွေမှာဘာတွေလုပ်ပေးနိုင်ပါသလဲ။ဒီအကြောင်းတွေကိုစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောခဒေါက်တာစိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
โอเคปอมคอดอกเตอร์ซองครับကျွန်တော်တို့ပြီးခဲ့တဲ့အပတ်ကတော့ဒီကလင်းငယ်တွေညံရင်ညံသွေးဖွံ့ဖြိုးမှုနောက်ကျတာနဲ့ပတ်သက်ပြီးတော့ဖြစ်ရခြင်းဒီအထူးအကြောင်းရင်းတွေပေါ့ဆရာနော်ဒီကာကွယ်နယ်နဲ့အကြောင်းရင်းတွေကိုပြောပြတဲ့အခါမှာဒီတစ်ခေါက်တော့ဆရာကြီးအခုလိုဒီညံရင်ညံသွေးဖွံ့ဖြိုးမှုနောက်ကျတာမဖြစ်ရအောင်ဘယ်လိုကာကွယ်နိုင်တယ်ဆိုတော့ကျွန်တော်တို့ဆက်ပြောအောင်ဆရာ
ဒီကတော့ဒီကာကွယ်လို့ရတဲ့အကြောင်းတွေအများကြီးရှိပါတယ်ကိုဝင်စားရှိရပါတော့နော်ဆိုတော့ဒီကိုဝင်စားမိခင်ပြုစုဆောင်ရှားရေးအတိုင်းရေးကြည့်ပါပထမဆုံးလာတော့ဒီမှာဒီယောဂပုံဝင်လာတယ်မဖြစ်အောင်ယူဆရမယ်ဒါကြောင့်လည်းကျွန်တော်တို့ခုဝက်သက်ကြိုက်တူပေါ့နော်စီမံချက်လောက်တာပေါ့ဒီကြိုက်တူကိုကိုယ်တော်မိခင်မတိုင်ခင်ပြန်မှာခဏရေးရှိအောင်လုပ်ထားရင်ဒီ၃လတည်းမှာကိုကြိုက်တူယောဂမဖြစ်ဘူးနောက်ဒီကံလာလာနေသွားနိုင်တာပေါ့အဲ့တော့အားရပြီးအောင်မျိုးလိုတဲ့အားရပြီးအောင်ကျင်းနေမယ်ကိုယ်ရဲ့စိတ်သက်တွေလာရှိလာသေးချာကုပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တာနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလား
မွေးတဲ့အချိန်မှာရင်မွန်းလာလို့အဲဒီအသက်ရှူအကူအညီအချိန်ကြီးမလုပ်သေးနိုင်လာလို့မဖြစ်အောင်ဘယ်ကိုဝင်တော့ပြင်နေလို့ရှင်းရှင်းကမှမွေးရမယ်အတူတူတော့မွေးမရှင်းမွေးရမယ်စသဖြင့်လုပ်ပြနိုင်လို့ရှင်းတော်တော်လေးကောင်းပါ
ဟုတ်ကဲ့ဆရာတော့ဒီကလေးမွေးလာခဲ့ပြီးတဲ့နောက်ပိုင်းပေါ့ဆရာနော်အဲ့ဒီကာလမှာလည်းဘာတွေအထူးကူးစိုက်တယ်လဲ
မွေးပြီးတဲ့နောက်မှာသာဝါလာတော့ဦးနောက်မိအောင်ဖြစ်တာတို့ဦးနောက်ထဲကိုတွားတဲ့ဒီကြားတဲ့လေသွားလာလို့နော်ဒါလေးမဖြစ်အောင်ကျေးဇူးရှိတော့ခူတာပြလို့ရပါတယ်။နောက်ကျွန်တော်နိုင်ငံမှာဖြစ်နိုင်တဲ့ဟာပါလဲဆိုလို့ရှိရင်ဒီ iodine ချုပ်တဲ့မှုပေါ့နော်။အဲဒါကကျွန်တော်ကဆိုလို့ရှိရင် iodine data တွေရဲ့နောက်ကောင်းမွန် data တွေပေါ့နော်။မြေစီလောမှာ iodine ချုပ်နေတဲ့ဒီမှာမိခင်တွေမှာ quota တွေဖြစ်တဲ့ကလေးမှလည်းဒီ iodine ချုပ်တဲ့အတွက်ကြောင့်ဒီညာရေမမီရဲ့ကလေးတွေပေါ့နော်။ဒါမျိုးဖြစ်တာရှိပါတယ်။အခုနောက်ပိုင်းတော့တွေ့နေလာပါတယ်ဘာလို့ဆိုလို့ရှိရင်ကျွန်တော်ကစားတိုင်းမှာဒီ iodine ကတ်ထားတဲ့သောခတ်တယ်တော့ကျွန်တော်ကိုကောင်းလာတာပေါ့နော်တည်နေလာပါဒါမှလည်းဒီ iodine ချုပ်တယ်ပြီးဖြစ်တာကစားတော့ကြည့်ရဲဟုတ်ချင်မှာဟုတ်အခါလေးမွေးရပါဒီ iodine တရဲ့ဓာတုချစ်တဲ့မူလန်းကောင်းမှချွေးရက်ဒီပါလာတတ်တယ်အဲ့ခါကျမဲ့ iodine ချုပ်တဲ့ iodine ဖတ်သားရဲ့ဟော်မုန်းပေါ့နော် iodine ရဲ့ဒီဗီရီယံတွေချုပ်တဲ့ဓာတ်ရဲ့ဟော်မုန်းကိုဖြစ်စီတာပေါ့ဓာတ်ရဲ့ဟော်မုန်းချုပ်တဲ့ရင်းဝါးဒီပါလာတတ်ပါအဲဒီများနိုင်ငံတွေမှာတော့ဒီအင်္ဂလန်လိုနိုင်ငံမျိုးမှာဆိုတော့လေရ3ရက်ပမာ3ရက်ကနေ9ရက်ကြာမှာသွေးပေါက်ဖြစ်တယ်။မွေးရပါတာရဲ့ဟော်မုန်းထိတဲ့အပါဒနာပေါ့။ကလေးတိုင်းကိုဖြစ်တယ်။ဒီမှာဒီတန်ရဖြစ်ချင်ခြင်းပိုတိကြတဲ့စိတ်ကင်းမှုတွေလုပ်တယ်။လုပ်ပြီးတော့ဒီကလေးကိုစောစီးဟော်မုန်းနဲ့ဖြည့်ပစ်လိုက်တယ်ပေါ့နော်။အဲ့ဒါမျိုးဆိုလို့ရှိရင်လည်းလုံးဝကောင်းသွားနိုင်မှာ။ဒါကိုစောစီးမဖြစ်လို့ရှိရင်အနေရရှိတာ။အဲ့တော့ဒါမျိုးဆိုကျွန်တော်တို့တနိုင်ငံလုံးမှာမလုပ်နိုင်သေးပါဘူး။အခုတချို့တိုင်းဝမ်စေကန်ကြီးတွေမှာတော့ဒီလိုဆောင်မှုကိုပေးနေတာရှိပါ
ဟုတ်ကဲ့ဆရာဒီမွေးပြီးကာလအတွက်နောက်ထပ်ရောကာကွယ်နိုင်ဖို့အတွက်ဂရုစိုက်စရာတွေရှိသေးလား
ကလေးအမောင်မေအောင်ဖြစ်တယ်ထိခိုက်မှုရှိတယ်နော်ဒါမျိုးတွေကတော့ဒီလူစုကျမရေးစီမံချက်တွေအများကြီးလိုပါတယ်အမောင်မေအောင်ဖြစ်တယ်ဆိုနောက်ပိုင်းလုပ်နိုင်တာပါလေအမောင်မေအောင်ကာဝယ်ရေးပါနော်အခုရာမျိုးဆက်ကာဝယ်ရေးထိုးပြီးနေတယ်မှာပါပါတယ်အဲ့လိုပဲအပြင်မှာဝယ်လို့ရတဲ့ဈေးတွေလည်းရှိတယ်အမောင်မေကူးဆက်ညာအမောင်မေအောင်ကာဝယ်ရေးအဲ့လိုပဲနီမိုကောကောဒီဘက်တီးရီးယားတမျိုးလည်းအလောင်းမရောဖြစ်စေတယ်ဆိုရင်းနဲ့အလောင်းမရောဖြစ်စေအဲ့ဒီကာကွယ်ဆေးလည်းရှိပါတယ်အခုနိုင်ငံတော်ကထိုးသိမ်းနေတဲ့ဗိုင်းမျိုးဆက်ကာကွယ်ဆေးမှာတော့ Asian Influenza ဆေးဆိုတဲ့ဘက်တီးရီးယားကိုကာကွယ်နိုင်တာပေါ့နော်နီမိုကောကောအလောင်းရောင်ကိုကာကွယ်ဆေးကိုလည်းကျွန်တော်တို့ရဲ့ပုံမှန်ကာကွယ်ဆေးတို့စီမံချက်ထဲမှာဖြည့်သွင်းနိုင်ဖို့ကျွန်တော်တို့စူးစမ်းလည်းရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒီကာကွယ်ဆေးဒီကိုပဲအဓိကအာကူအမနီတာရှိတာပါဆရာနော
်ဟုတ်ကဲ့ကာကွယ်ဆေးတွေနဲ့ဒီသင်ပြကြပါနော်ဒီအလုံးမေးရောဖြစ်လို့ရှိရင်လည်းဖြစ်တဲ့ကလေးနဲ့ထိတွေ့တာတွေလည်းကျွန်တော်ဆေးချူပေးရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာရေဒီအသားဝါယောဂာနဲ့ပတ်သက်လို့ရော
ဒီကိစ္စကလေးပေါ့ဒီကလေးရဲ့ထူးထူးကလေးအောက်တည်းမှာစိတ်ပြီးလောင်ပိတ်ထားရင်လည်းကလေးဝါလို့ဝါမှမဖြစ်ဖြစ်တတ်ပါအသားဝါရကသိညာသွားရင်ကောင်းတဲ့ကိုရောက်သွားပြီးတော့အလတ်ကိုထိခိုက်သွားမယ်ဒါကြောင့်ကျွန်တော်ဆောပြီးလို့လို့ပဲပြီးလို့ရှိရင်ဒီမိပြပြီးတော့ကျွန်တော်ကုလို့ရတယ်တကယ်လို့ဝါဒသိညာလို့ဆိုရင်ကျွန်တော်တွေးလဲတာတွေလုပ်ပြီးလို့ရပါဟု
တ်ကဲ့
အဲ့ဒီမှာကျွန်တော်တိုင်ငံအတွက်အသုံးနိုင်တာတကူတော့ G6PD လို့ခေါ်တာပေါ့ဒီဒေးနေယူထဲမှာရှိတဲ့ enzyme ပေါ့ဒါချုပ်တဲ့လို့ရှိရင်ဒေးနေယူပြီးအောက်ကွက်ခုရပြီးတော့ဝါဒညာတတ်ပါအဲ့ဒါလည်းကျွန်တော်ခုတချို့ဈေးကနေမှာတော့ကလေးမျိုးရမယ်ချက်ကျိုးရမှာတခါလေးချက်လိုက်တယ်ပေါ့နော် G6PD ဘယ်လောက်ချုပ်တယ်လဲကျုပ်ရဲ့နာမည်လာလာရှိတယ်ဆိုလို့ရှိရင်ဒီကလေးကိုဒေတာစောင့်ကြည့်ရတယ်ဆိုတာကိုသိလာတာပေါ့။နိုင်ငံလုံးကကျွန်တော်မြင်တော့ screening ပေါ့နော်။ဆိုတဲ့ကလေးတိုင်းလုံးတက်တယ်လို့ဖြစ်နေပေါ့နော်။ဒီ CCD ရဲ့အဲဒီ target hormone ရဲ့ပေါ့။
ဟုတ်ကဲ့ဆရာ နောက်တစ်ခုကဒီမိဂိုးငွေတွေတို့ဒီခဲစိတ်တွေတို့အဲ့ဒါတွေနဲ့ပတ်သက်လို့ဟုတ
်ခဲစိတ်ကလည်းအရေးကြီးတာပါပဲသူကဒီဘက်ထရီလုပ်ငန်းမှာဒီခဲငွေရှူတယ်အဲ့လုပ်ငန်းပါဝင်နေမှာပဲကလေးတွေကရှိတယ်သူစင်ကန်ရဲမှာဆိုလည်းဒီရှင်ဦးတွေမှာခဲပါတဲ့စေသုံးတဲ့ပတာအရင်တော့ကတော့ကျွန်တော်လုံးလုံးစက်အခြေအနေတော့မကြည့်ပါဘူးအခုတော့သုံးနေမှာသုံးပဲပါနော်အဲ့လိုခံနေကြလို့ရှိရင်သူကခဲစိတ်တဲ့ကလေးတွေရှိတာအဲ့ခဲစိတ်ကသူ့ရဲမှာညားနေလို့ရှိရင်သုံးတော့ထိကြိုင်နိုင်တယ်ဒီကိကံကလည်းတရားမကုရင်အရေးရှိမှတော့အုံတော့ကိုထည့်ရတာဖြစ်နေမှာ
ဟုတ်ကဲ့ဆရာနောက်ဒီ
ဒီကိုကိုရတော့ဆရာမီးလောင်တဲ့အခါပိုင်းမှာတခါလေအများကြီးရှူမိရင်ပြောတာပါဟိုဒီတိုင်းမီးလို့ဆောင်မှတုံးတဲ့မီးကိုကိုရှူပေးတာဆိုလိုတာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဆရာကြီးတကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဒီကုသနိုင်မှုအနေထား
ဟုတ်လားကတော့တကယ်ထိခိုက်ကြည့်သွားရင်အုံတော့ဆွဲတယ်ဆောင်လာစီးတယ်ပြန်ပြီးတော့စာမထိုးနိုင်ပါဘူးအမျိုးပဲဖြစ်သွားတယ်ပေါ့အဲကြတော့ကောင်းမကြည့်မဖြစ်နိုင်ပေါ့ကျွန်တော်ကဘာပဲလုပ်ပြီးလို့ရလဲဆိုမှဒီညာရင်ချွတ်တဲ့တဲ့ကလေးရလဲဒီညာနဲ့ဆိုင်ရင်တော့ကြနေတယ်လူဖြစ်နေတာပေါ့ဒါပေမဲ့ဒီကလေးတွေကြလဲလူသားရဲ့ဆန္ဒထောက်ထားမှုနဲ့ကုသမှုတွေသူတို့တတ်နိုင်တော့တန်ဖိုးမှုတွေလုပ်ပေးကြအောင်ဖြစ်ပါတယ်ဒါတော့ဒီကလေးတွေကြတော့သာမန်ကလေးနဲ့အတူတူကြောင်းထားလို့မရဘူးသူတို့အတွက်ဒီကြားကြောင်းနေထားပြီးလို့ရတယ်သူတို့တတ်နိုင်တော့သူတို့ရဲ့ညာရင်အဆင့်တန်းလိုက်တင်ပြလို့ရတာဒီတင်ပြရပါတယ်ဖြည်းဖြည်းနဲ့ပုံတော့တတော်တနည်းအားနေပြီးတော့ဒီလူသားကျိုးပြနိုင်တဲ့လူသားပြောက်ဖြစ်အောင်တနည်းတော့ချိုးစားလုပ်ပြရပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုတော့နေဆက်ကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်တော့မှာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့တန်ရင်သားလက်နက်ကန်အဖွဲ့အလုံးပါဝင်မဲ့တန်ရင်သားညီလာခံကိုလာမဲ့ဇွန်လပထမအပတ်မှာKNU ကရဲ့အမျိုးသားထိန်းချုပ်ရာနေမြေထဲမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့စစ်ဘေးသင့်ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်သွားမယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်ရှိပါသလဲဆိုတာတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြည့်ခန့်ရက်စည်းမူကြမ်းနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့ NCCT အဖွဲ့ဝင်များအပြင်အခြားတိုင်းရင်းသားလက်နက်ကင်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့ဇွန်လပထမအပတ်မှာ KNU ကရင်အမျိုးသားထိန်းချုပ်ရာနေမြေလေးဝါးစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်အဆိုပါပြုလုပ်သွားမဲ့ညီလာခံမှာအပြစ်ခတ်ရက်စေးမူကြမ်းနဲ့ပတ်သက်ပြီး NCCT အဖွဲ့ကနေတိုင်းရင်းသားလက်နက်ကင်တော်လှန်ရေးခေါင်းဆောင်များထံကိုတင်ပြမှာဖြစ်တဲ့အတွက်စာချုပ်နဲ့ပတ်သက်တဲ့အတီးပြုချက်တစုံတရာမျှော်လင့်တယ်လို့ KNU အထူးထွေတွင်ရင်မူဘဒိုစောကွယ်ထူဝင်းကပြောပါတယ်ပြီးခဲ့တဲ့မေလဆာမိုင်နုံကတိုင်းရင်းသားလက်နက်ကင်အဖွဲ့များရဲ့ထိပ်သီးခေါင်းဆောင်တွေကနေ UWSA ဌာနချုပ်ရှိရာပန်ခမ်းမြို့တွင်ကျင်းပခဲ့တဲ့မျက်နာဆုံးညီအစည်းအဝေးပြီးတဲ့နောက်ပိုင်းမှာအခုလိုညီလာခံဆက်လက်ကျင်းပတာလည်းဖြစ်ပါတယ်
ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင့်ဒေတာတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေ၄နှစ်တာဆောင်ရွက်သွားမယ့်စီမံကိန်းတစ်ရပ်ကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။နိုင်ငံတကာအလုပ်တမအဖွဲ့ ILO ကလေးတူငယ်များပြန်လည်ပြုစုပြောထောင်ရေးလုပ်ငန်း SIP the Children အဖွဲ့တိုင်းရင်းတိုင်းချင်းချမ်းရေးအရင်အမြစ်စီမံချက် Ethnic Peace Resources Project အဖွဲ့တို့အပါအဝင်ပါတနာအဖွဲ့အစည်း၅အဖွဲ့တို့ကနေရှမ်းပြည်နယ်တောင်ကြီးမြို့မှာရုံဖွင့်လှစ်ပြီးလုပ်ငန်းအကောင့်ထဲပေါ်ရမယ်လို့ EPRP အဖွဲ့ရဲ့စီမံကိန်းညှိနှိုင်းရေးမှူးနိုင်အောင်ဂေါရော့ကပြောပါတယ်ဒီအဖွဲ့တွေအနေနဲ့စိမက်ဖြစ်ပွားရာရှမ်းပြည်နယ်ဘက်ကအသေးစားဒေတာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကလေးစစ်သားအသုံးပြုမှုနဲ့ အတင်းအဓမ္မလို့အားပေးစေခိုင်မှုတွေကိုစောင့်ကြည့်လေ့လာတွားဖို့နဲ့ကလေးတူငယ်တွေကိုပြန်လည်ပြုစုပြောထောင်ရေးလုပ်ငန်းတွေကိုတာဝန်ယူဆောင်ရွက်တွားမှာလို့လည်းသိရပါတယ်
။ပြန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တော်ရဆရာတော်အဘိဓစ္စအကမဟာတတ္တမဇောတိကပတ္တန္တကေတရကိုထိုင်းနိုင်ငံမဟာချူလာလောင်ကွန်ရာဇဝိဒိယလျတက္ကသိုလ်ကဗုဒ္ဓသာသနာတော်ဆန်ရကုံထူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်ခဲ့ပါတယ်။ဒီကုံထူးဆောင်ဒေါက်တာဘွဲ့ဆက်ကပ်ပွဲကိုတော့ဆရာတော်ရဲ့ရုပ်ကလတ်တော်ထားရှိရာစံကြောင်းမှာအခုမေလ16ရက်နေ့ကဆက်ကပ်ပွဲကျင်းပခဲ့တာပါ။အခမ်းအနားကိုတော့မွန်ပြည်နယ်ရဲ့လက်စစ်ဝင်ကြီးအပါဝင်ဇေကဘာဥခင်ရွှေနဲ့ချူလာလွန်ကွန်းတက္ကသိုလ်ကဒုပါမောက္ခချုပ်လည်းတက်ရောက်ခဲ့ပါတယ်။ဆရာတော်ဒေါက်တာဗတ္တန်တကေတရကတော့မွန်ပြည်နယ်ရဲ့အထင်ကရဖြစ်တဲ့ကဘာအကြီးဆုံးအတောင်400နဲ့600လျောင်းတော်မူဖျားကြီးကိုတီထားကိုးကွယ်ခဲ့တဲ့သာသနာပြုဆရာတော်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ April 26ရက်နေ့မှာတက်တော်95နှစ်ဝါတော်ကတော့45ဝါရှိတဲ့ဆရာတော်ဟာရန်ကုန်မြို့အာရှတော်ဝင်စေခမ်းမှာပြန်လွန်တော်မူခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မန္တလေးလမ်းပြည်ထောင်စုလမ်းမကြီးပေါ်မှာတာလဲနဲ့ကင်တပ်ဖွဲ့ TNR တွေကနေတပ်ဖွဲ့ရန်ပုံွယ်အတွက်ဖျက်ဆီးသွားလာတဲ့မော်တော်ယာဉ်တွေကိုအခွန်ကောက်ခံခဲ့ပါတယ်။မေလ6ရက်နေ့နံနက်ပိုင်းမှာမူဆယ်မြို့နယ်ကုတ်ခမ်းမြို့ကြားလွယ်ပောင်စလော့တောင်ကြားကမ်းလမ်းပိုင်းကိုပိတ်ဆို့ပြီးကောက်ခံခဲ့တာပါ။ဒီလိုကောက်ခံရမှာကားမျိုးစားလိုက်ကြက်ငွေ2000ကနေ5000အထိကောက်ခံနေတယ်လို့ကားဆရာဆိုင်တော်ကပြောပါတယ်။တောင်းပလောင်တပ်ဖွဲ့အနေနဲ့ကတော့2014-2015အတွင်းထိုးစစ်တွေများပြားလာတယ်လို့အဖွဲ့ရဲ့ရန်ပုံငွေအတွက်ကောက်ခံရတာလို့ပြန်ကြားရေးအရာရှိပိုကြီးတအိုက်ကျော်ကပြောပါတယ်။
ဇွန်လ၂ရက်နေ့မှာကြာရောက်မဲ့ဒုတိယအကြိမ်ရခိုင်အမျိုးသားနေ့ကိုစစ်တွေမြို့မှာမြို့ခံတွေကဥဆောင်ပြီးစီစီကာကာကျင်းပဖို့စီစဉ်နေကြပါတယ်။ဒီလ18ရက်နေ့ကစစ်ကဲတော်မင်းကျောင်းမှာကျင်းပတဲ့အစည်းအဝေးမှာမြို့ခံတွေကအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပြီးရဟန်းတော်တွေအပါအဝင်ရခိုင်အမျိုးသားနေ့ကျင်းပရေးဥဆောင်ကော်မတီတစ်ခုကိုလည်းအဲ့ဒီအစည်းအဝေးမှာဖွဲ့စည်းခဲ့ကြပါတယ်။ရခိုင်အမျိုးသားနေ့ကိုတရားဝင်ကျင်းပနိုင်ရေးအတွက်ပြည်နယ်ဝန်ကြီးချုပ်နဲ့ကော်မတီဝင်တွေမကြာသေးမီကတွေ့ဆုံခဲ့တဲ့အခါရခိုင်မျိုးသားနဲ့ကျင်းပဖို့အတွက်ပြည်내ဝင်ကြီးချုပ်ဦးမောင်မောင်အောင်ကစက်သိန်းတရာကူညီဖို့ကန့်လန့်ထားတယ်လို့လည်းကော်မတီဝင်တွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမေလ16ရက်နေ့နဲ့18ရက်နေ့တွေမှာမွန်ပြည်နယ်ခီးစဉ်မှာမဲဆွယ်စည်းရုံးရေးခီးစဉ်ခဲ့ပါတယ်။ဒီခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတာကိုမီးရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်အနေနဲ့ NLD အဖွဲ့ချုပ်ဟာပြည်ထောင်စုပါတီလို့မွန်ပြည်နယ်ခရီးစဉ်မှာမွန်ပြည်သူတွေကိုခုလိုပြောဆိုခဲ့ပါတယ်
။ကျမတို့ကလူမျိုးရေးစိတ်နဲ့အလုပ်လုပ်လို့မရဘူး။ပြည်ထောင်စုစိတ်နဲ့အလုပ်လုပ်လို့ရမှာဖြစ်ပါတယ်။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်တချို့ကတော့ဗမာပါတီလို့ပြောကြပါတယ်။ကျမတို့ကတော့တခါမှဗမာပါတီလို့မခံယူခဲ့ပါဘူး။ပြည်ထောင်စုပါတီပြည်ထောင်စုကိုယုံကြည်တဲ့ပါတီ
NLD ပါတီဟာဗမာလူမျိုးတွေကိုအခြေခံထားတဲ့ပါတီဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲမှာ NLD ပါတီတာအနံ့ရခဲ့မယ်ဆိုရင်လည်းတပါတီကြီးစိုးတဲ့စနစ်ကိုဆက်သွားမယ့်အနေအထားမျိုးကိုလက်မခံဘူးလို့မွန်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူဂိုမင်းမင်းနွယ်ကသူ့အမြင်ကိုခုလိုပြောပါတယ်
။တို့ပါတီထိုးတဲ့နိုင်ရင်လည်းအခုပြည်ကတို့ပါတီနိုင်ရတယ်လို့ပဲတပါတီပဲကြီးစိုးတဲ့စနစ်ကိုပဲဆက်သွားတဲ့အနေအထားမျိုးဖြစ်တယ်မို့လို့ကျွန်တော်တို့ကလက်မခံဘူး။
တော်အောင်ဆန်းစုကြည်နေနဲ့တိုင်းဒါပါတီတွေနဲ့တွေ့ဆုံတဲ့အခါမှာလည်းလူမျိုးရေးကိုကြောင်းပြပြီးတော့မဲဆွေစည်းရုံးတာမျိုးမလုပ်ဘူးပြောဆိုခဲ့ပေမဲ့မွန်ပါတီတွေအနေနဲ့ကတော့မွန်ပါသာလိုပဲဆက်လက်ရှင်းလင်းစည်းရုံးသွားရမယ်လို့မွန်မျိုးသားပါတီရဲ့အသွေးမှုတက်နိုင်စိုးမြင့်ကပြောပါတယ
်ကျွန်တော်တို့မွန်မျိုးသားပါတီအခုကျွန်တော်တို့နယ်စည်းရုံးရေးဆင်းတယ်ပါတီဖွဲ့စည်းပုံတွေမျိုးနဲ့ကြီးလက်ဆက်ဆက်ဆက်ရှာကြတယ်မွန်ရော်တွေသွားတဲ့အခါကျမွန်လိုပဲပြောဆိုရတယ်မွန်လိုပြောဆိုတရားရုံးနဲ့နားလေတော့မွန်ကြည့်ရတယ်မွန်လိုပဲရှင်းလင်းရေးဆက်လုပ်ခဲ့တယ်
လက်ရှိမျိုးရာဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဟာမိတ်ရေးရာပိုင်းမှာပွေလင်းမြင်သာမှုအားနည်းနေသေးတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဝင်တူကသူ့အမည်ကိုမွန်ပါသာနဲ့ခုလိုပြောပါတယ
်ခုလိုပုံညတော့ချောက်ပေါအခွန်ကွန်ဒန်ရဲန်တက်မဟာမိတ်တော့
အန်လေဒီဖွဲ့ချုပ်ကတိုင်းဒါမဟာမိတ်ခန့်ကန်တာမှာပေါ်ဆောင်နိုင်ဖို့အားနည်းနေတုံးပဲလို့မြင်တယ်90ရွေးကောက်ပွဲတုန်းကလည်းတိုင်းဒါဒေသမှာဝင်မပြိုင်ဘူးလို့ပြောတယ်ပြီးတော့ဂတိဖြတ်ပြီးတော့ဝင်ပြိုင်တယ်2008အခြေခံဥပဒေမပြောင်းရင်2010ရွေးကောက်ပွဲမဝင်ဘူးဆိုပြီးတိုင်းရင်သားမိတ်ဖက်ပါတီတွေကိုပြောတယ်2011ကြားဖြတ်ရွေးကောက်ပွဲမှာဝင်လိုက်ပြန်ရောဒါကိုထောက်ကြည့်ရင်တိုင်းရင်သားတွေပေါ်သဘောထားမမှန်သေးဘူးလို့ပြောလို့ရတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါ tanya dah kuasa pun kuasa leh tu nih. Bido lu tu kuasa leh juga nih. Lu tu tu yang tanya lu sangat nih lu leh. Mau lumu fasi ka, tak jual lu siapa tu. Umi minyak ka piao barai. Tahu angsan suji ya mobil nih kisah yang maro. Tahu malam ni, tanju siapa nih muda muni ni mah. Lu tu tu esok hobi apa ni? Lu sangat ke barai kena.
စပီရောရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအကြောင်းမီသွေးတုံတက်အားပေးဆက်ယုံစီမံကိန်းအကောင့်ထဲဖော်ဖို့အတွက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ဒေသခံတွေနဲ့တွေ့ဆုံပြီးစီမံကိန်းနဲ့ပတ်သက်တဲ့အခြေအနေတွေကိုချပြခဲ့ပါတယ်ဒီစီမံကိန်းဟာရခိုင်ပြည်နယ်အတွက်တဘာဝစိုးကျိုးတွေအပြင်အသက်အန္တရာယ်ကိုပါထိခိုက်စေတဲ့အတွက်ဒေသခံတွေအနေနဲ့လက်မခံ
တော့စီမံကိန်းကိုလက်မခံသန်းဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဆိုင်မမရှိတဲ့ကြောင်းကြီးတွေကိုဒီဆိုင်မပြာချပြီးတော့မှဆိုင်ကြီးကိုမီးကျင်းတယ်ဒီဆိုင်ကြီးတွေကတော့ဘယ်လိုမှဟိုလက်ခံဖို့မသိတဲ့အခြေအနေတွေမျိုးလာလို့
ကျွန်မသေးဆိုင်ရုံစီမံကိန်းကိုလုပ်မယ်ဆိုရင်ဒေသအတွက်မှာလေယာဉ်မြေသိမ်းဆည်းမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ပြည့်စုံမှုတွေရှိလာနိုင်မယ်လို့ကျက်ဖူမျိုးကလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတူဖြစ်တဲ့ဆရာထွန်းလွန်ကသူ့အမြင်ကိုအခုလိုပြောပါတယ်
ဒီကျွန်မတို့ရဲ့စက်တင်နေ့နေရာမှာစက်တင်ကြီးစီဆောင်နေတဲ့ဒီခါအစ်ကလေးဆောင်နေတဲ့ဆောင်ကြမ်းမှာပြင်ရမယ်လို့ကျွန်တော်မှရှိတဲ့ဒီလိုတို့တူတူနေတဲ့အများကြီးပြည့်စုံနိုင်တယ်ဒီတဲ့ရုံကလေဒီအများကြီးတုံးတယ်ဒီအများကြီးတုံးတဲ့ဆောင်ကြတော့စနေနေ့ဆက်မှာလာမှာမဟုတ်ဘူးဒီကောင်ကြီးဒီနေ့ပြောင်းပြီးမှဆုံးလာတာဒီလိုကံတွေဆောင်နေတဲ့ကျွန်တော်ဒီမှာရှိတဲ့အဲဒီအများကြီးချင်းချင်းပါတယ်တဘာဝပေါင်းကျင်နေတဲ့အချိန်မှာလေအဲ့ဒီကံကြီးက
ဆောင်ရုံကထွက်လာတဲ့ကာပွန်တွေကြောင့်တဘာဝပဲဝန်းကျင်တွေကိုထိခိုက်တဲ့အပြင်လူတွေကိုပါထိခိုက်မှာကိုဒေသခံတွေစုရင်နေကြတယ်လို့လည်းဆရာထွန်းလန်ကစပြောပါတယ်
ကျွန်မတို့စတူဒီယိုကပါတော့သူတို့ရလာရတဲ့ဒီလိုတွေစမ်းပါလို့ကြိတ်ချင်နေကြတာလေဒီလိုအများကြီးက
မိသေးဆုံးဒါအပဲစီမံကိန်းကိုကြောက်ဖြူမျိုးနဲ့အလေတင်ကျွတ်ရနိမတေဆောက်မှာဖြစ်သလိုစီမံကိန်းအတွက်ကုန်ကျမဲ့အမေရိကန်ဒေါ်လာသန်2500ခန့်ကိုကိုရီးယားဒေးဝုတ်အင်တာနေရှင်နယ်ကုမ္ပဏီနဲ့ MCI Company Limited တို့ကအကျိုးတူပူးပေါင်းထိပ်ဝံပြီးအဒီစာရုံကလဲဆိုင်ပေးမီကာဝက်1300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
တရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့ဇွန်လပထမအပတ်မှာခင်ယူကရင်မျိုးသားထိန်းချုပ်ရနေမည်လေးဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငင်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရင်းနဲ့စစ်တမ်းတင်ဒေသတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တောက်ကြနေနေနဲ့ခင်းအတွက်တရင်သတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်တိတ်ပတ်နဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘောဒီးယားနိုင်ငံမှာငှက်ဖျားရောဂါထင်းချုံရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့ဒီကိစ္စဟာကျန်းမာရေးဝန်ကြီးဌာနဒေတာတွေမှာနေထိုင်ကြတဲ့ပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်အတွက်တော့ရေးပါနေစေဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဝီလျံ E. Dot ကကမ္ဘောဒီးယား Herald တင်ပြစာမှာရေးသားလိုက်ပါတယ်။ငှက်ဖျားရောဂါဟာကမ္ဘောဒီးယားနိုင်ငံစီးပွားရေးအတွက်ဝင်ထုတ်ဝင်ပို့ဖြစ်နေစေဖြစ်တယ်လို့အလုပ်သမားတွေရဲ့ကုန်ထုတ်စွမ်းဟာရော့ကျတာ၊ကြောင်းတက်သူဥယျာဉ်နည်းပါးတာ၊ငှက်ဖျားရောဂါကုသဖို့အတွက်အပိုငွေသုံးဆွဲရတာအစရှိတဲ့ဗက်ပေါင်းစုံကတက်ရောက်မှုတွေဖြစ်စေပါတယ်လို့တန်မာကြီး .ကမှတ်ချက်ပြုထားပါတယ်။ကလေးငယ်တွေတည်ဆုံးမှုဖြစ်ရတဲ့အထက်မှာငှက်ဖျားရောဂါဟာအဓိကအကြောင်းအရာဖြစ်နေစေရှိပြီးကမ္ဘာအနှံ့မှာဒီရောဂါကြောင့်နေ့စဉ်ကလေးတစ်ထောင်ကျော်တည်ဆုံးနေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့2014ခုနှစ်အတွက်ကမ္ဘာ့ငှက်ဖျားရောဂါအစီရင်ခံစာအရကမ္ဘောဒီးယားနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှု9000ရှိနေရာကနေ2010နဲ့2013ခုနှစ်တွေအတွင်း21000နီးပါးလောက်ထိကျဆင်းသွားခဲ့တယ်လို့ဆိုပါတယ်။ဆေးချင်တော်လေးကြဲကြဲပြန့်ပြန့်ဖြန့်ဝေပေးနိုင်ခဲ့တာကြောင့်လဲတည်ဆုံးသူအရေးအတွက်ရော့ကျသွားခဲ့တယ်လို့ဆိုပါတယ်။ကမ္ဘောဒီးယားဆိုရဟာဒီကိစ္စကိုတက်တက်ကြွကြွကူညီထောက်ပံ့မှုပေးခဲ့ပါတယ်။ဒီကိစ္စနဲ့အတူတခြားအရေးယူလှုပ်ဆောင်မှုတွေဟာ2025ခုနှစ်အရောက်မှာကမ္ဘောဒီးယားနိုင်ငံအတွင်း ငှက်ဖျားယောဂါလုံးဝအမြင့်ပြတ်ကင်းစင်ရမယ်ဆိုတဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့အမျိုးသားငှက်ဖျားယောဂါပပျောက်ရေးမဟာဗျူဟာရဲ့ဒစိတပိုင်းဖြစ်ပါတယ်လို့တန်မှတ်ကြီးကရေးသားပါတယ်။လက်ရှိလှုပ်ဆောင်နေမှုတွေဟာချီးကျူးလိုက်တယ်လို့ကမ္ဘောဒီးယားဘုရင်အစိုးရအနေနဲ့ရှေ့ဆက်ပြီးတော့ငှက်ဖျားယောဂါတိုက်ဖျက်ရေးလုပ်ငန်းအတွက်အရင်းမြစ်တွေအသုံးချရေးအာယုံဆိုင်လှုပ်ဆောင်မှုအတွက်ကျွန်ုပ်တို့အနေနဲ့အားပေးကြပါတယ်လို့မှတ်ချက်ပြုထားပါတယ်။ဆိုရင်ပူပန်ရတဲ့အချက်ကိုထောက်ပြရမယ်ဆိုရင်အဆင့်မမီတဲ့ငှက်ဖျားယောဂါကာကွယ်ဆေးတွေရှိနေတဲ့ကိစ္စပဲဖြစ်တယ်လို့လည်းဆိုပါတယ်။ဒါဟာရည်ရွယ်ချက်အောင်မြင်ပြီးမြောက်စေရေးကိုချိန်ချောက်နေပါတယ်။အမေရိကန်ပြည်ထောင်စုအစိုးရအနေနဲ့လည်း2025ခုနှစ်ကမ္ဘောဒီးယားနိုင်ငံမှာငှက်ဖျားယောဂါလုံးဝကင်းစင်ရေးကမ္ဘောဒီးယားအစိုးရနဲ့ပူးပေါင်းဆောင်ရွက်နေမှုကိုတမ်မတ်ကြီးတော့ကချီးကျူးလိုက်ပါတယ်။2005ခုနှစ်ကစပြီးအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးမှု Agency USAID နဲ့အမေရိကန်ပြည်ထောင်စုယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဘူဌာနတို့ကသမရရဲ့ငှက်ဖျားယောဂါလက်ဥမှုရယူရေးအစီအစဉ်အကောင့်ထဲပေါ်တဲ့အနေနဲ့ငှက်ဖျားယောဂါကြောင့်လူသေဆုံးမှုရောကြရေးကိုဆောင်ရွက်နေပါတယ်။ USAID ရဲ့အကူအညီနဲ့ပြုလုပ်တဲ့ငှက်ဖျားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးစီမံကိန်းဟာငှက်ဖျားယောဂါကုသပေးမှုကိုပိုမိုထိရောက်မှုရှိစေအောင်လူအဖွဲ့အစည်းနဲ့ဆေးရုံဆေးကန်းတွေရဲ့အဆင့်တန်းတွေအကြီးအသေးတွေကိုမြင့်တင်ပေးနေပါတယ်။ကျေးရွာတွေမှာဆေးချင်တောင်တွေကိုငါးဖမ်းတဲ့နေရာမှာတလွဲအသုံးမပြုအောင်ပညာပေးတဲ့ကိစ္စမှာဒေတာရင်းလူမှုအတိုင်းဝိုင်းအခြေပြုပညာရေးနဲ့ထိတွေ့ဆောင်ရွက်မှုတွေကလည်းအရေးပါတယ်ဆိုတဲ့အချက်ကိုထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးမှာအားလုံးပါဝင်ဆောင်ရွက်ကြမှာဖြစ်တယ်လို့ယုံကြည်ထားတဲ့အကြောင်းတမ်မတ်ကြီးတော့ကပြောဆိုသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတနေ့ကို3ချိန်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒါအပြင်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိ Asia Set 7 Joru ကနေတင်ဆက်နေပါတယ်ရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုအင်တာနက် website ကနေပြီးတော့တိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ခြေတော်အချာတီတာပင်လယ်ပြင်ထဲမှာလှေတွေနဲ့မျောနေပွဲရှိတဲ့ထောက်မုံများစွာသောလှေစီးပြေဒုက္ခသည်တွေကိုရှောက်ဖွေကြတင်ဖို့မလေးရှားအစိုးရကရေတပ်ကိုညွှန်ကြားထားလိုက်ပါပြီအသက်တွေမဆုံးရှုံးအောင်မိမိတို့ကာကွယ်ရပါမယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကကြာသပတေးနေ့မှာဆိုရှယ်မီဒီယာကနေပြောပါတယ်ဒုက္ခရောက်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုယာယီခိုလုံခွင့်ပေးဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေသဘောတူခဲ့ကြပြီးနောက်တရက်မှာပဲအခုလိုစပြီးတော့လှူဆောင်တာပါစီးရီးယားဆိုရထိန်းချုပ်ထားတဲ့အထက်မှာနောက်ဆုံးကြံနေသေးတဲ့စီးရီးယားနဲ့အီရတ်အကြားကနေဇက်ဂိတ်ကိုအစ္စလာမ်စစ်သွေးကြွ IS အဖွဲ့ကတင်လှည့်ပြီးလို့လေလာဆောင်ကြည့်သူတွေကပြောပါတယ်အယ်တာနက်ဖ်နဇက်ဂိတ်ကနေစီးရီးယားအစိုးရတပ်တွေထွက်ပြေးသွားပြီး IS တွေကစခန်းကိုသိမ်းလိုက်ပြီးလို့ပြည်ထောင်ချေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောတာပါ။ပါမိုင်ရာရှီယောမျိုးကိုသိမ်းပြီးတဲ့နောက် IS တွေဟာစီးရီးယားနိုင်ငံထုတ်ဝက်လောက်ကိုသိမ်းပိုက်ထားပြီးလို့လေ့လာစောင့်ကြည့်သူတွေကပြောပါတယ်။ယူကရိန်းပြည်ပခါမှာပါဝင်တဲ့နှစ်ဖက်စလုံးဟာအပြည့်အစုံရေးသဘောတူညီချက်မှာပါတဲ့အချက်တွေကိုချိုးဖောက်ခဲ့ကြတယ်လို့ဥရောပသမဂ္ဂလူညုံရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကကြာတာပရိနေမှာပြောပါတယ်။အမေရိကန်သမ္မတဘရောက်အိုဘားမားကတူရကီနိုင်ငံကိုမြောက်အတလန်တစ်စာချုပ်နေတိုအဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်ခုဖြစ်သတ်မှတ်ကြောင်းကြာသပတေးနေ့မှာကြေညာလိုက်ပါတယ်။2012ခုနှစ်အာရဗ်နွေဦးလူမှုအုံကြောင်းမှုဖြစ်ပြီးတဲ့နောက်တူရကီမှာဒီမိုကရေစီပြုပြင်ပြောင်းလဲရေလှုပ်လာတာကိုသမ္မတအိုဘားမားကအကြီးအကျယ်ပြောဆိုပါတယ်။ယီမန်နိုင်ငံမှာဟူဒီတပုံတွင်ဖြစ်နေတဲ့ပြည်ပခါတွေအတွင်းနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ယီမန်နိုင်ငံသားယာပေါင်းများစွာအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာအမင်းကြီးယုံကကြာသပတေးနေ့မှာပြောပြပါတယ်။တနင်္ဂနွေနေ့ထိအပြည့်အဖို့သဘောတူထားတာကိုခွင့်ကောင်းယူပြီးစာနာမျိုးမှာခိုလုံနေကြတဲ့ယီမန်ဒုက္ခသည်တွေကို UNHCR ကအကူအညီတွေပေးပို့တာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုချော့ချော့သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဇော်ဝင်းလိုက်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်။နားဆင်ကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.